နိုင်ငံတော်လှည့်ဝတ်ချက်အဲဥပဒေနဲ့ထောင်ဒဏ်9နှစ်အပြစ်ပေးခံထားရတဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံနောက်ဆုံးအဆင့်ကိုမက်စလာတို့ကသူတို့ရဲ့အကျိုးဆောင်တွေကနေပြည်တော်တရားလွှတ်တော်ချုပ်မှာကြားနာခဲ့တာဖြစ်ပြီးအခုအင်ကာနေ့မှာတော့အမိန့်ချတော့မှာဖြစ်ပါတယ်။အသက်33နှစ်အရွယ်ကိုဝါလုံးနဲ့29နှစ်အရွယ်ကိုကျော်စိုးတို့အနေနဲ့မြန်မာနိုင်ငံမှာကိုလိုနီခေတ်လှည့်ဝတ်သတင်းချက်လက်ဆိုင်ရာဥပဒေနဲ့အဖမ်းခံခဲ့ရတဲ့2019ခုနှစ်ဒီဇင်ဘာလကစပြီးထောင်ထဲမှာတနည်းနဲ့လေးလနေလာခဲ့ရပါတယ်။ဒီသတင်းထောက်နှစ်ယောက်အနေနဲ့ရခိုင်ပြည်နယ်ကတပ်မတော်စစ်စင်ရေးအတွင်းရိုဟင်ဂျာမွတ်စလင်10ဦးအသက်ခံရတာကိုသတင်းစုံစမ်းနေစဉ်အဖမ်းခံခဲ့ရတာပါ။မြန်မာနိုင်ငံမှာအဆင့်အမြင့်ဆုံးဖြစ်တဲ့ဒီတရားဥပဒေရဲ့ Internet Website နဲ့ Facebook တွေမှာလည်းဒီသတင်းထောက်တွေရဲ့အယူခံအကြောင်းကိုစနေနေ့ကဖော်ပြထားပါတယ်။အစိုးရဘက်ကတော့ဒီသတင်းထောက်တွေအနေနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်စေတဲ့လှုပ်ဝက်ထောက်ထားတွေလက်ဝဲရယူထားတာတွေ့ရတယ်လို့စွပ်စွဲထားပါတယ်။ဒါပေမဲ့ဒီသတင်းထောက်တွေရဲ့ရှင်းနေဥက္ကမောင်စော်ကတော့ဒီမှုမှာပြစ်မှုသက်တည်ထောက်ထားမှရှိပဲရဲကကြိုတင်ကွက်စင်ဖန်ဆီးထားတဲ့ထောက်ထားတွေသာတွေ့ရတယ်လို့ပြန်ပြောထားပါတယ်ခင်ဗျ။